အင်ဒိုပစိဖိတ်ဒေသအတွင်းကြီးထွားလာနေတဲ့တရုတ်ရဲ့လွှမ်းမိုးမှုစတဲ့စိုးရိမ်မှုတွေကိုဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ဟာဂျပန်နိုင်ငံရေးဝန်ကြီးတိုရှီမစ်ဆုမိုတာဂျီနဲ့ဂျိုဂျိုမြို့မှာအင်္ဂါနေ့ကတွေ့ဆုံခဲ့ပါတယ
် Should we stand with you and all the Japanese people on the efforts to resolve the abduction of
ကျွန်တော်တို့ရဲ့မျှော်ဝေထားတဲ့တန်ဖိုးတွေနဲ့ကျွန်တော်တို့ယုံကြည်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးတွေကိုအထောက်ပံ့ပေးရမှာကျွန်တော်တို့အတူတကွပဲယက်တည်နေကြပါတယ်ဘာကြောင့်လဲဆိုတော့ဒီတံပိုးတွေဟာကျွန်တော်တို့ကိုပုံမတမာစေတယ်ဆိုတာကိုကျွန်တော်တို့တိုင်းပြည်တွေမှာတွေ့မြင်ခဲ့ကြပြီဖြစ်ပါတယ်။မြန်မာပါဝင်ဒေသတွေနေရာတော်တော်များများမှာဒါမှမဟုတ်တရုတ်နိုင်ငံမှာလည်းတနည်းတစ်ပုံနဲ့ဒီတံပိုးတွေကိုချိန်ချောက်တာခံနေရတာကြောင့်လည်းဖြစ်တယ်လို့ဘလင်ကန်ကပြောသွားတာပါ။ဘလင်ကန်နဲ့အတူကာကွယ်ရေးဝန်ကြီးလွိုက်အော်စတင်တို့ကလည်း 2+2 လို့ခေါ်တဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုသူတို့ရဲ့အဆင့်တူတွေနဲ့ပြောဆိုကြဖို့ဂျပန်နိုင်ငံမြို့တော်မှာရောက်ရှိနေကြတာဖြစ်ပါတယ်။မိုတာဂျီနဲ့ဆွေးနွေးပွဲအတွင်းဘလင်ကန်ကအမေရိကန်ဂျပန်မဟာမိတ်ပြုမှုဆိုင်ရာကိစ္စရပ်တွေကိုပြောဆိုခဲ့သလိုမြန်မာနိုင်ငံဆက်အနာသိမ်းယူမှုကိုလည်းရည်ညွှန်းပြီးတော့တရားဥပဒေစိုးမိုးမှုနဲ့ပူးပေါင်းဆောင်ရွက်ရည်ရွယ်ချက်ပြောကြားခဲ့ပါတယ်။မြောက်ကိုရီးယားကပြန်ပြီးဆွဲထားတဲ့နိုင်ငံသားတွေကိုပြန်လည်ရယူရေးဂျပန်နိုင်ငံရဲ့အားထုတ်မှုကိုလည်းထောက်ခံကြောင်းဘလင်ကန်ကပြောဆိုခဲ့ပါတယ်။ဘလင်ကန်နဲ့အော်စတင်တို့ရဲ့ဂျပန်နိုင်ငံကိုလာရောက်လည်ပတ်မှုဟာတမရဘိုက်ဒန်အစိုးရရဲ့ဒေသတွင်းအရေးပါတဲ့မဟာမိတ်တွေနဲ့ဆက်ဆံရေးကိုထပ်လောင်းအတည်ပြုတာလည်းဖြစ်ပါတယ်။